မြန်မာနိုင်ငံမှာပြန်လည်တင်းမြန်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စကားပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဆုံးသက်မှာတိုက်တွန်းလိုက်ပါတယ်။ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်တွင်ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့ပြောဆိုချက်တွေကိုအဓိကနားထောင်ခဲ့တဲ့အကြောင်းနဲ့ခီးစဉ်ဆုံးသက်ချိန်ဒီကနေ့ထုတ်ပြန်တဲ့ညီညွတ်ချက်ထဲမှာထုတ်ကိုယ်စဲခရစ်စတင်းရှာနာဘာကနာကပြောဆိုလိုက်တာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်မြမဆိုးရအစ်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့လို့ရခိုင်ပြည်နယ်ပါဝင်မတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခဆွေကမြန်မာနိုင်ငံမှာတာဝန်ခံမှုရှိဖို့စစ်မှန်တဲ့သိမျက်ရည်တွေလိုအပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ယုံကြည်စိတ်ချတဲ့အချက်လက်ရှာဖွေလုပ်ငန်းတွေရှိဖို့နဲ့ကုလသမဂ္ဂအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုသွားခဲ့တာပါ။အဆိုကရုံးဆက်ရာနေပြည်တော်မှာဒုက္ခဆွေရဲ့ရုံးခွဲတစ်ခုဖွင့်လှစ်ဖို့မြမဆိုးရဘက်ကလက်ခံခဲ့တဲ့အပေါ်မှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ကုလသမဂ္ဂဒုက္ခဆွေရဲ့ခီးစဉ်တွင်ဒုတိယအကြိမ်ဖြစ်ထပ်မံတွေ့ဆုံခဲ့တဲ့ဒေါ်ဆန်းစုကြည်ကတော့မြမနိုင်ငံကပြစ်ပတ်တွေဟာဆက်စုတင်တွေနဲ့ချီအမြင့်တွင်နေတဲ့ပြဿနာဖြစ်ပြောဆိုခဲ့တာပါ။နှစ်ပေါင်းများစွာရှိလာခဲ့တဲ့ပြဿနာတွေဟာပြည်ပကတွေးထုတ်လှုံ့ဆော်မှုတွေကြောင့်ပိုဆိုးလာတာတွေရှိခဲ့တဲ့အကြောင်းလဲဒီနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။